တရုတ်နိုင်ငံရဲ့ cyber internet ဆွမ်းရည်ကတနေ့တစ်ခြားပုံမှုကြီးထွားလာနေပြီးကမ္ဘာမှာထိတ်တဲရောက်လာနေတာကြောင့်အမေရိကန်ရွေးကောက်ပွဲတွေကိုနှောက်ယှက်ဖို့ကြိုးပမ်းနေတဲ့ရုရှားနိုင်ငံတက်တော်အန်ဒီယားကြီးမှကြောင့်အမေရိကန်ထိတ်တဲထောက်လိုက်ရရှိသူကပြောဆိုလိုက်ပါတယ်တရုတ်နိုင်ငံရဲ့ချင်းချောက်မှုဟာရည်ရွယ်ချက်ရှိရှိစနစ်တကျနဲ့တင်တယ်မှုတွေရှိတာကြောင့်ရုရှားလိုနာမည်ပြမဲ့အခြေအနေမျိုးကိုရှောင်လွှဲနိုင်ခဲ့ကြောင်းလဲအမျိုးသားထောက်လိုက်ဌာနညွှန်ကြားမှုဒန်ကော့ဆာပြောဆိုခဲ့တာပါအမေရိကန်ပြည်ကမ္ဘာတဝန်းနိုင်ငံတွေနဲ့အတော်အသင့်တည်ငြိမ်တဲ့ဆက်ဆံရေးကိုခွင့်ကောင်းယူပြီးတရုတ်နိုင်ငံကရှင်ဟုန်ကောင်းကောင်းနဲ့စိုက်ဘာဆွမ်းရည်ကိုပြည်တွင်းမှာမြှင့်တင်ဖို့ကြိုးပမ်းလာနေတာစိုးရိမ်စရာအကောင်းဆုံးကိစ္စတစ်ခုဖြစ်တဲ့အကြောင်းလဲသတိပေးခဲ့ပါတယ်။ရှင်ချန်းဒေသကမွတ်စလင်တွေပေါ်နေနေရမှာစိုက်ဘာဆွမ်းရည်ကိုစမ်းသပ်အသုံးချမှုတွေရှိကြောင်းလဲပြောဆိုခဲ့တာပါ။ထောက်လန့်ရရှိတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကတော့မိသားစုတွေနဲ့ကလင်းငယ်တွေပါဝင်တရုတ်စိုးရကဖမ်းဆီးခဲ့တဲ့ဝီဂါနဲ့တခြားမွတ်စလင်သန်းနဲ့ချီရှိမယ်လို့ခန့်မှန်းထားပြီးဒီလူတွေကိုပညာရေးစကန်ကိုပို့ဆောင်ပြီးဘာသာရေးနဲ့ယဉ်ကျေးမှုကိုစွန့်လွတ်ဖို့ဖိအားပေးခံခဲ့ကြရတယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်။အမေရိကန်မျိုးသားထောက်လိုက်ဌာနညွှန်ကြားရေးမှူးကတော့တရုတ်စိုးရတာဝန်ရှိသူတွေဟာနိုင်ငံအနောက်မြောက်ဘက်မှာ DNA မျိုးဗီဇနဲ့ဇီဝဗီဇဆိုင်ရာချက်လက်တွေစုဆောင်းမှုပါဝင်အဆင့်မြင့်ထောက်လိုက်နည်းစနစ်တွေကိုအသုံးပြုပြီးတရုတ်နည်းပညာကုမ္ပဏီတွေကအထူးကဥဆောင်နေကြောင်းလဲမနေ့တုန်းကတောင်ကယ်ရိုလိုင်းနားပြည်နယ်ချာစတန်မြို့ကစစ်ဘက်ဆိုင်ရာကောလိပ်မှာကျင်းပတဲ့စိုက်ဘာလုံခြုံရေးညီလာခံမှာပြောဆိုသွားခဲ့ပါတယ်။